မြန်မာစစ်ကောင်စီကိုတိုက်ခတ်နေတဲ့ Democratic မဟာမိတ်တပ်မတော် Democratic Alliance Army မှာအဖွဲ့ဝင်ဖြစ်ပါဝင်တဲ့ Cookie မျိုးသားတပ်မတော် KNAB ဟာမြန်မာနိုင်ငံအတွင်းကိုလက်နက်တွေတင်ပို့ပေးနေပြီးဒီလိုကြီးမားတဲ့အစီအစဉ်ကိုလှုပ်ဆောင်နိုင်ဖို့အတွက်အိန္ဒိယလူမျိုးရေးတပ်ဖွဲ့တွေကဦးဆောင်နေကြောင်း NSCM IM လို့ခေါ်တဲ့ Naga Socialist Council Access မွေပါအဖွဲ့ကဇွန်လ၁ရက်စနေနေ့မှာဆွဆွဲပြောကြားလိုက်ပါတယ်။ဒါအပြင်သူတို့တပ်ဖွဲ့တွေဟာမဏိပူရပြည်နယ်ခုံကျောင်းခရိုင်အတွင်းမှာအိန္ဒိယနေကြာဆောင်တပ် SRFN နဲ့ KNA တို့ရဲ့ကြမ်းမွက်ဖွဲ့ကောင်းတဲ့ပူးတွဲတိုက်ခိုက်ခြင်းကိုခံရတဲ့အတွက်နားလည်ရခက်ခဲနေကြောင်းဖော်ပြထားတဲ့ NSCM အဖွဲ့ရဲ့ကြီးညာချက်ကိုအိန္ဒိယသတင်းမီဒီယာတွေမှာဖော်ပြပါတယ်။ဒေသထဲမှာရှိတဲ့ကူကီမျိုးနွယ်စုတွေအနေနဲ့အိန္ဒိယမြန်မာနယ်စပ်ဒေသတွေကိုလွတ်လပ်စွာအတားအဆီးမရှိဖြတ်တန်းသွားလာခြင်းရှိနေတဲ့အပေါ်ဒေသခံတွေကြားဆိုရမှုတွေထွက်ပေါ်နေတယ်လို့လည်းဆိုပါတယ်။အဲ့ဒီလိုလူတွေနယ်စပ်ဖြတ်ကျော်သွားလာမှုနဲ့အတူလက်နက်တွေလည်းလွတ်လပ်စွာတင်ပို့နေတယ်လို့ NSCM အဖွဲ့ကဆွဆွဲထားပါတယ်။အိန္ဒိယအရှေ့မြောက်ပိုင်းမဏိပူရပြည်နယ်ထဲမှာမနစ်မေလမှာစတင်ဖြစ်ပွားခဲ့တဲ့လူမျိုးစုတွေကြားအကြမ်းဖက်မှုတွေကြောင့်ဒေဆုံးသူအနည်းဆုံး140ဝန်းကျင်ရှိခဲ့ပြီးရာနဲ့ချီတဲ့လူနေအိမ်တွေမိလောင်ကျွမ်းခဲ့သလိုအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရသူလည်း6000လောက်ရှိခဲ့တဲ့အထက်မှာဒုက္ခသည်စခန်းတွေမှာနေထိုင်နေကြရပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအိန္ဒိယဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်တွေမဏိပူရပြည်နယ်အစိုးရနဲ့အိန္ဒိယအစိုးရတာဝန်ရှိသူတွေကအဲ့ဒီလူမျိုးရေးပဋိပက္ခတွေမှာမြန်မာနိုင်ငံကထွက်ပြေးလာသူတွေကြောင့်ဆိုပြီးတော့အစိုးရဘက်ကဆွဆွဲပြောဆိုမှုတွေရှိခဲ့ပါတယ်ခင်ဗျ။